COVID-19 မျိုးကွဲတဲ့ Omicron ကူးစက်နေသူ6ဦးစကော့တလန်မှာတွေ့ရှိကြောင်းအစိုးရကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။ရောဂါပိုးကူးစက်ခံရသူတွေအနေနဲ့ဘယ်နေရာကကူးစက်တယ်ဆိုတာအတိအကျမသိရသေးကြောင်းတချို့ကူးစက်သူတွေဟာခရီးသွားလို့မဟုတ်ပဲလူမှုအတိုင်းဝိုင်းအတွင်းမှာတွင်ကူးစက်တာမျိုးဖြစ်နေကြောင်းစကော့တလန်အစိုးရကပြောပါတယ်။ကနေဒါနိုင်ငံမှာလည်း Omicron မျိုးကွဲတဲ့ကူးစက်နေသူတွေ့ရကြောင်းOntario ပြည်နယ်ကျန်းမာရေးဝန်ကြီး Christine Elliott ကပြောပါတယ်အခုကူးစက်ကြောင့်တွေ့ရသူတွေဟာယောဂါပိုးမျိုးကွက်တဲ့စတင်တွေ့ရှိတဲ့တောင်အာဖရိကနိုင်ငံတွေကိုတွားရောက်ခဲ့ကြတာမဟုတ်ဘဲနိုင်ဂျီးရီးယားနိုင်ငံကပြန်လာကြသူတွေဖြစ်တယ်လို့ပြောပါတယ်နယ်သာလန်နိုင်ငံမှာတော့တောင်အာဖရိကနိုင်ငံကပြန်လာတဲ့ခီးသည်တွေကနေ Omicron ယောဂါပိုးမျိုးကွက်တဲ့ကူးစက်နဲ့သူ73ဦးတွေ့ရှိကြောင်းတင်းနှင်းကနေလေးကပြောပါတယ်အဲ့ဒီခီးသည်တွေဟာအမ်စတာဒမ်မြို့ကိုတောက်ကြနေကရောက်လာကြပြီးယောဂါပိုးကူးစက်နေကြောင်းစတဲ့တွေ့ရှိခဲ့ရတဲ့ခီးသည်62ဦးတည်းကဖြစ်တယ်လို့ဆိုပါတယ်စင်နေမျိုးကိုမကြသေးခင်ကရပိုင်းတွင်ကပြန်ရောက်လာကြတဲ့ခီးသည်တွေက Omicron မျိုးကွက်တဲ့ကူးစက်နေသူ9ဦးတွေ့ရှိကြောင်းလဲ Australia အစိုးရကကြေညာချက်ထုတ်ပြန်ပြီးမကြခင်မှာ Netherlands မှာအခုလိုယောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ် Israel နဲ့ Morocco နိုင်ငံတို့ကတော့ပြည်သားကရောက်လာကြမဲ့ခီးသည်တွေအားလုံးကိုပိတ်ပင်ကပ်တန်လိုက်ကြောင်းတင်းငွေနေမှာကြေညာခဲ့ပြီးဂျပန်နိုင်ငံရဲ့အလားတူကန့်တချက်ကတော့အင်္ဂါနေ့မှာစတင်အသက်ဝင်ပါမယ်တခြားနိုင်ငံတွေကလည်းတောင်အာဖရိကကလာကြမဲ့ခီးသည်တွေအပေါ်အလားတူကန့်တချက်တွေထုတ်ပြန်နေကြပါတယ်ခင်ဗျာ